အခုတခါတင်ပြမှာကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ဘိုးကပတ်လမ်းကြောင်းအစီအစဉ်အရမြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းတွေအကြောင်းကိုဦးအောင်ခင်ကရေးသားတင်ပြထားတာဖြစ်ပါတယ်။
မြန်မာပြည်မှာအကောင့်တွေပေါ်မဲ့ပိုးကပတ်လမ်းတွေအကြောင်းနယ်ဇီလန်အခြေစိုက် TNI Core Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါတယ်။တရုတ်မြန်မာလျှက်စစ်တအားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းစေယူပို့ဆောင်ရေးအထူးစီးပွားရေးဇုံနဲ့စက်မှုဇုံစတဲ့နယ်ပယ်လေးခုမှာအကောင့်တွေပေါ်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဘုကျိုးမန်းနေပုံကိုပေါ်ပြပါလေမြစ်ဆုံဆယ်စတင်တိဆောက်ချိန်မှာမြမရီအားရက်စစ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါလေအခုတော့တရုတ်ပြည်မှာရက်စစ်တအားတွေပိုရှာနေလို့မြမကဝယ်ယူသုံးစွဲရမယ့်အခြေအနေရောက်လာပါလေတရုတ်ပြည်မှာရက်စစ်တအားထုတ်လုပ်မှုပိုရှာနေပြီးယူနာနဲ့စုချွန်ပြည်နယ်တွေမှာအများဆုံးပိုလျမ်းနေပါလေဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနာပြည်နယ်ကရက်စစ်တအားကိုဝယ်ယူသုံးစွဲနေပါလေမြန်မာကလည်းတရုတ်တောင်ပိုင်းလျှက်စစ်တအားလိုက် CSG China Southern Power Grid ကနေမီဂါဝတ်တထောင်ဝယ်ယူဖို့သဘောတူထားကြောင်းသိရပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကလျှက်စစ်တအားပေးနေတာကြားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းအထိလျှက်စစ်တအားပေးပို့နိုင်မှုအတွက်ကီလိုဗို့900တည်ဆောင်နိုင်တဲ့လျှက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်။ဒီနေရာမှာတရုတ်နိုင်ငံပိုင် CSG ကုမ္ပဏီဟာထင်ရှားပါတယ်အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာတန်း8000ဝင်ငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ် CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အသတင်းကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်မူဆယ်ဟိုပုံးလွိုက်ကော်နဲ့ဘကိုးတိုင်းကဖျားကြီးအထိလျှက်စစ်တအားလိုင်းတွေတိစောက်မဲ့သဘောရှိပါတယ်မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့လျှက်စစ်ကြိုးလိုင်းစနစ်နှစ်ခုတိစောက်မဲ့အစီအစဉ်ဖြစ်ပါတယ်အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပြည်ပကဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင့်အတန်းလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကျောက်ဖြူရထားလမ်းနဲ့ပါဝင်ပါလေ။ဒေါ်လာတန်တစ်လောင်းကုန်ကျမဲ့စီမံကိန်းဖြစ်ပါတယ်။တရုတ်နိုင်ငံတရုတ်မီးထားကုမ္ပဏီကဥဆောင်တည်ဆောက်ရမယ်ယထာလန်ဖြစ်ပါတယ်အမှုတန်း3သိန်းနဲ့နိုင်ငံခြားမှာယထာလန်တွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်စက်တင်ဘာလကတော့မူဆယ်မန္တလေးယထာလန်ဆောက်လုပ်ရေးကိုလုံခြုံရေးကြောင့်ရပ်ဆိုင်းလိုက်ကြောင်းမြန်မာဘက်ကကြေညာပါတယ်ရွှေလီကျောက်ဖြူယထာလန်ဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါတယ
်ယူနန်ကကုန်ပစ္စည်းတွေဗမော်ကိုတည်ယူပြီးဧရာဝတီမြေကျောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်မဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းချောင်းရေချောင်းလန်လို့ခေါ်ပါတယ်ဒီစီမံကိန်းကိုယူနန်အစိုးရဆွေရွက်စရန်းဒီမှာဖော်ပြတာများပေမဲ့မြန်မာဘက်ကတိတ်စိတ်ဝင်စားဖို့မရဘူးလို့ဆိုပါတယ်မြန်မာအစိုးရကအထူးစီးပွားရေးဇုံကိုပို့ပြီးစိတ်ဝင်စားနေပါတယ်ဈေးကွက်စနစ်ကျဉ်သုံးကလေးကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဇုံပေါင်း2500ကျော်ရှိပါတယ်မြန်မာနိုင်ငံမှာတော့အနည်းချင်းသာရှိပါတယ်ဂျပန်အကူအညီနဲ့တည်ဆောက်တဲ့တီလဝါဇုံကတော့လုပ်ငန်းစနေပါပြီ။ဒဝဲဇုံကတော့လာမယ်ကြာမယ်ဆိုတဲ့သဘောရှိနေပါသေးတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကမ်ပိုက်တီမူဆယ်နဲ့ချင်းရွှေဟော်စတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဇုံ9ခုရှိတယ်လို့ပြောနိုင်မယ်ထင်ပါတယ်
။ယူနန်ထိန်ချုံဘောက်ရှာဟေယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနာစက်မှုဇုံတွေအထိဝင်ရောက်ရင်းနှီးပြုံနှံနေကြပါတယ်။နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထိန်ချုံနဲ့လန်ချန်းမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါတယ်။စက်မှုဇုံတည်ဆောက်လို့ဒေသခံတွေနှိမ့်နာတာမျိုးကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါတယ်။ပိုးကပတ်လမ်းတွေဟာတရုတ်အရင်းရှင်စနစ်မှာပိုလျာနေတာတွေကိုမြန်မာပြည်ထဲလွှဲဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအနှီးတွေဝင်ရောက်လာနိုင်တာကိုသတိပြုစင်ပါတယ်။ဒါကြောင့်မို့တရုတ်ပိုးကပတ်လမ်းကြောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးအချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပယ်ချရပါလိမ့်မယ်။မြစ်ဆုံဆယ်လိုလက်ခံပြီးမှရပ်ဆိုင်းတာမျိုးဟာ အမှုဖြစ်ပြီးရောကြီးပေးရမယ်ဂိမ်းရောက်လာနိုင်ပါတယ်။တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မှတ်မထိုးမီအနုစိတ်ခွဲခြားစိတ်ဖြာပြီးကောင်းကျိုးဆိုးဖြစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ။